မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ23ရက်အင်္ဂါနေ့ညနေခင်း 6:00 ခွဲနဲ့ 9:00 အစီအစဉ်တွေကိုလိုင်းဒိုမီတာ16.25ရုပ်ကနေထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမိုက်တန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါအီရန်ရဲ့စီးရဲချင်းချောက်မှုဆိုတဲ့ပတ်သက်ပြီးအစိုးရအကြီးအကဲတာဝန်ရှိသူတွေကအမေရိကန်အမတ်တွေကိုဒီကနေ့အစီရင်ခံတင်ပြဖို့ရှိပါတယ်။ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဟာရခိုင်ပြည်နယ်မှာရောက်နေပြီးပြည်နယ်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပါတယ်။အင်ဒိုနီးရှားသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဂျိုကိုဝီဒိုဒိုနိုင်ရတယ်လို့ရွေးကောက်ပွဲကော်မရှင်ကတရားဝင်ကြေညာပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်ရင်းကမွတ်စလင်တွေနဲ့မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနဲ့ဆက်မြင်ကြခုံလုံးနေတဲ့ရိုဟင်ဂျာမွတ်စလင်တွေကရခိုင်ပြည်နယ်ကိုရောက်နေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကိုဘလို့အချက်တွေတောင်းဆိုခဲ့ကြပါသလဲ
။သူကဟိုတန်တော့ပြင်သွားလဲနေ့လီ12နာရီကျော်ပေါ့တန်တော့ပြင်သွားပြီးတော့အမှလူကျွန်တော်လူတွေနဲ့သွားတွေ့တယ်
မောင်တော်မြို့နယ်မြို့တကြီးရွာသားဦးလာထွန်းပြောသွားတာပါရှင်အပြည့်စုံကတော့မကြခင်တင်ပြသွားဖို့ရှိပါတယ်။ကြအပြင်အစိုးရနဲ့အမျိုးသားပြန်လည်တင်မြင်ရင်းနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC ဖက်ကလာမယ့်ရက်ပိုင်းအတွင်းတွေ့ဆုံဆွေးနွေးမယ်ဆိုရင်မြောက်ပိုင်းမဟာမိတ်အဖွဲ့လေးဖွဲ့အနေနဲ့အဆင်သင့်ရှိနေတယ်ဆိုတဲ့သတင်းနဲ့နိုင်ငံတကာသတင်းဆောင်မမှာတော့အမေရိကန်အောက်လွတ်တော်နဲ့သမရအင်ဂျီရောဂျာအခြေအတင်ဖြစ်လာနေတဲ့သတင်းဆောင်မတစ်ပုဒ်ကိုတင်ပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့အင်ကာနေညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုကြကြောသိန်းနဲ့မအီတန်စင်တို့ကပြောပြပေးပါအောင်ရှင်
။ရှေ့လေပိုင်းဒေသမှာအီရန်ရဲ့စီးရဲချင်းချောက်မှုလို့သမရအင်ဂျီရောကပြောထားတာနဲ့ပတ်သက်ပြီးသမရထရမ်အစိုးရအဖွဲ့တွေကအကြီးအကဲတာဝန်ရှိသူတွေဒီကနေ့မှလွတ်တော်အမတ်တွေကိုတကယ်ပိတ်အစီရင်ခံမှုရှိပါတယ်။ဒီလိုအစီရင်ခံတာမှာနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကိုယ်တိုင်ပါဝင်မှာဖြစ်ပြီးပြီးခဲ့တဲ့သတင်းဘက်ကရင်းနှီးတင်သင်းမောလေးစင်းနဲ့ဆော်ဒီအာရေဗျရေနံတွင်းနှစ်ခုတို့ကိုထိခိုက်ပျက်စီးအောင်လုပ်ခဲ့တာဟာအီရန်နိုင်ငံဖြစ်တယ်ဆိုတာလွှတ်တော်အမတ်တွေကိုတင်ပြမှာဖြစ်ပါတယ်။အီရန်နိုင်ငံဟာတိတ်ကိုရန်လိုနေတယ်လို့သမ္မတထရမ်ကတနင်္လာနေ့မှာပြောပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျဗာဇာရီဖ်ကသူဆိုအဖြစ်လူအများအများတေဆုံးအောင်လှုံ့ဆော်ချက်တွေဖြစ်တယ်ဆိုပြီးတော့တနင်္လာနေ့အစောပိုင်းမှာတုံ့ပြန်ပြောဆိုပါတယ်။အီရန်နိုင်ငံသားတွေဟာဂျင်ဂစ်ခန်နဲ့အလက်ဇန်ဒါ the Great တို့အပါအဝင်ကျူးကျော်သူတွေအားလုံးကိုတိုက်ထုတ်ခဲ့ပြီးနှစ်တထောင်ကြာအခိုင်အမာယက်တိလာကြသူတွေဖြစ်တယ်လို့သမ္မတထရမ်ကတုံ့ပြန်ပါတယ်။လေးစားသမှုရှိဖို့ကြိုးစားပါ။အဲ့ဒါအလုပ်ဖြစ်ပါတယ်လို့လည်းဝန်ကြီးဇာရီဖ်က Twitter မှာရေးပါတယ်။အီရန်ခေါင်းဆောင်တွေကစစ်မဖြစ်ချင်ဘူးလို့ပြောကြပေမဲ့လည်းအခုချိန်ထိတော့အမေရိကန်နဲ့ဆွေးနွေးပြောဆိုဖို့စိတ်ဝင်စားတဲ့အရေးလက္ခဏာမပြပါဘူး
။အင်ဂျီရောဂျန်ဘေးဟောင်းဒေါ်မကန်ကအင်္ဂါနေ့မှာအမေရိကန်လွှတ်တော်မှာကြားနာစစ်ဆေးဖို့ဆင့်ခေါ်ထားချက်ကိုလက်မခံဘူးဆိုရင်သက်ဆိုင်ရာဥပဒေအရလွှတ်တော်ကော်မတီကအရေးယူဖို့ပြင်ဆင်ထားတဲ့အကြောင်းအောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရန်နက်လာကပြောပါရယ်အမေရိကန်တရားရေးဝန်ကြီးဌာနရဲ့တရားရေးအကြံပြုချက်ပေါ်မှာအခြေခံစဉ်းစားပြီးတော့အင်ဂျီရောဂျန်ဘေးဟောင်းရှိနေဒေါ်မကန်ကိုလွှတ်တော်မှာစစ်ဆေးခံအစီအစဉ်မခံဖို့အမေရိကန်သမ္မတအင်ဂျီရောကတင်းနာနေတဲ့ကညွှန်ကြားခဲ့ပြီးတော့တရားရေးဝန်ကြီးဌာနရဲ့အကြံပြုချက်ထဲမှာအခြေခံဥပဒေအရဆိုပြီးတော့ကွန်ဂရက်စ်လွှတ်တော်အနေနဲ့သမ္မတရဲ့အကြံပေးကိုလာရောက်ပြီးတော့ကြားနာစစ်ဆေးခံဖို့အတင်းအကျပ်ညွှန်ကြားခွင့်မရရှိနိုင်ဘူးဆိုတာပါရှိတယ်လို့အင်ဂျီရောပြောခွင့်ရဆာရာဆန်နက်ကပြောဆိုခဲ့တာပါ။အင်ဂျီရောရဲ့ခုလိုပြောဆိုချက်ကိုဂျယ်ရန်နက်လာကတင်းနာနေနောက်ပိုင်းမှာစာရေးသားကန့်ကွက်လိုက်ပါတယ်။အင်္ဂါနေ့မှာမကန်ပေါ်မလာရင်တော့ကြီးမားတဲ့နောက်ဆက်တွဲကြိုးဆက်ကိုရင်ဆိုင်ရမယ်ဆိုတာကိုကော်မတီကအသေးစားပြောပြပြီလို့နက်လာကရေးသားထားပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနဲ့ဆက်နွယ်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့စီရင်ခံစာမှာဖော်ပြထားတဲ့သမ္မတထရမ်ကတရားရေးကိစ္စတွေကိုနှောက်ယှက်ဟန်တာရေးဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကွန်ဂရက်စ်လွှတ်တော်ကမကန်ကိုမေးခွန်းထုတ်ချင်နေတာပါ။
အမေရိကန်သမ္မတဒေါ်နယ်ထရမ်က2020ပြည့်နှစ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီဘက်ကသူ့ရဲ့ပြိုင်ဘက်ဖြစ်လာနိုင်ခြေရှိတဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုဝေဖန်ထိုးနှက်လိုက်ပါတယ်။ပင်ဆယ်ဗေးနီးယားပြည်နယ်မှာတနင်္လာနေ့ညကလုပ်တဲ့မဲဆွယ်စည်းရုံးပွဲတွင်သူ့ကိုထောက်ခံသူတွေကိုပြောတဲ့မင်ခွန်းနဲ့မိုင်းလူဝေဖန်ပြောဆိုသွားတာပါ။ပင်ဆယ်ဗေးနီးယားပြည်နယ်ဟာဒလဝဲပြည်နယ်ထက်လက်တော်အမတ်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့မွေးစာတီးဖြစ်ပါတယ်။ဂျိုးဘိုင်ဒန်ကပင်ဆယ်ဗေးနီးယားလူထုကိုစွန့်ခွာသွားတယ်ဆိုတာကိုမမေ့ကြဘူး။သူဟာဒီမှာမွေးတာဖြစ်ပေမဲ့တခြားပြည်နယ်ကိုထွက်သွားတဲ့အကြောင်းပင်ဆယ်ဗေးနီးယားလူထုနဲ့သူတို့ရဲ့အလို့ကိုင်တွေကိုဂရုမစိုက်တဲ့အကြောင်းစသဖြင့်သမ္မတထရမ်ကဝေဖန်ပြောဆိုပါရတယ်။2020ပြည့်နှစ်သမ္မတရွေးကောက်ပွဲအနိုင်ရရေးအပြိုင်ကြိုးစားနေကြတာမှာထရမ်နဲ့ဘိုင်ဒန်တို့နှစ်ယောက်စလုံးကပင်ဆယ်ဗေးနီးယားပြည်နယ်ကိုအဓိကပြန်ရမယ့်နေရာဖြစ်သတ်မှတ်ထားကြတာပါ။လက်ရှိလူထုသဘောထားစစ်တမ်းတွေမှာမစ္စတာဘိုင်ဒန်ဟာတခြားဒီမိုကရက်တစ်သမ္မတကိုယ်စားလှယ်လောင်းတွေအားလုံးထက်ထောက်ခံမှုပိုရနေတယ်လို့ပင်ဆယ်ဗေးနီးယားမှာလည်းသမ္မတထရမ်ထက်ထောက်ခံမှုပိုရထားပါတယ်။
ဆော်ဒီအာရေဗျနိုင်ငံတောင်ပိုင်းမြို့နာရှရန်ကလက်နက်ကိုတောင်တစ်ခုကိုဝင်တိုက်ခိုက်ခဲ့တဲ့အကြောင်းဟီမန်နိုင်ငံကဟူသီသဘောတွေကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။အရက်သားတွေအုံပြုနေတဲ့နေရာကိုပစ်မှတ်ထားပြီးတော့ဖောက်ခွဲပစ္စည်းတွေတင်လာတဲ့ဒရုန်းယာဉ်နဲ့တိုက်ခိုက်ခဲ့တဲ့အကြောင်းယီမင်ကဟူသီသဘောတွေကိုတိုက်ခိုက်နေတဲ့ဆော်ဒီဦးဆောင်တဲ့ညွန်ပေါင်းတပ်ပြောခွင့်ရကဆိုပါတယ်။ထိခိုက်ဒေဆုံးသူရေအတွက်တော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။ ရင်းမင်းကနေခုတိတပောင်းနေပြင်လွှတ်လိုက်တဲ့မစ်ဆိုင်းဒုံးကြီးနှစ်ဆင့်ကို Type မြို့ပေါ်မှာတစ်ခုနဲ့ G တိုင်းမြို့ပေါ်မှာတစ်ခုကြားဖြတ်ပြီးတော့ဖြိုခွင်းနိုင်ခဲ့တဲ့အကြောင်း Saudi Arabia ကတင်းနှံနေတော့ပြောပါတယ်ဒီလိုမစ်ဆိုင်းဒုံးပစ်ခတ်ခဲ့ခြင်းမရှိဘူးလို့တော့ဟူတီတပောင်းတွေကဆိုတာပါရီမန်နိုင်ငံမြို့တော်ကိုဟူတီတပုံတွေက2014ခုနှစ်နောက်ပိုင်းနှောင်းပိုင်းမှာထိန်းချုပ်ခဲ့ရာကြောင့်ရီမန်သမ္မတကဆော်ဒီနိုင်ငံကိုထွက်ပြေးခဲ့ရပါဆော်ဒီဆိုရကညွန်ပေါင်းတပ်ဖွဲ့ဖွဲ့စည်းပြီးတော့ထောက်ပံ့ပေးခဲ့ပြီးတော့2015ခုနှစ်ကစပြီးတော့ဟူတီတပုံတွေကိုလေကြောင်းတိုက်ခိုက်မှုတွေပါဝင်တခြားစီရင်နည်းနဲ့တိုက်ခိုက်ပေးနေခဲ့ရပါပြည်ပခါကြောင့်တောင်းနေချေရဲ့ပြည်သူတွေတည်ဆုံခဲ့ရပြီးတော့စားနပ်ရိက္ခာလိုအပ်နေသူတွေနဲ့လူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေရဲ့အခြေအနေလည်းပိုပြီးတော့ဆွေးနွေးလာနေခဲ့ပါတယ်
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေအင်္ဂါညနေပတ်တော်တွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာမြန်မာနိုင်ငံကိုရောက်ချင်းတနင်္လာနေ့မှာပဲမောင်တော်မြို့ကိုသွားပါတယ်Mr. Grandi နဲ့အဖွဲ့ဟာမောင်နှောကန်ဥချိုရီမှုနဲ့တွေ့ဆုံပြီးအစိုးရနဲ့ UNDP UNHCR တို့ကြားလက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်လွှမ်း MOU ကိုအကောင့်တဲပေါ်ရေးနဲ့တည်တံ့တွေ့မြင်ရေးကိစ္စပြည်내အစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကြားပေါင်းစပ်ညှိနှိုင်းရေးအစည်းအဝေးလုပ်ဖို့ကိစ္စနေရက်စွန်ထွက်ပြေးသွားသူတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိစ္စ MVC ကပ္ပားကိစ္စစတာတွေကိုဆွေးနွေးကြတယ်လို့အစိုးရကဒီနေ့ထုတ်ပြန်တဲ့ရခိုင်ပြည်နယ်ဆိုင်ရာနေ့စဉ်သတင်းအချင်းချုပ်ထဲမှာဖော်ပြထားပါတယ် Mr. Grandi ဟာရခိုင်ပြည်နယ်နှစ်ရက်ကြာခီးစဉ်တွင်စစ်တွေမျိုးပေါ်ကနေရာတွေပြည်내မြောက်ပိုင်းကမျိုးတွေကိုတွားရောက်မယ်လို့ကုလသမဂ္ဂရဲ့တနင်္လာနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံ9ရက်ကြာခီးစဉ်နောက်ပိုင်းရက်တွေမှာတော့နေပြည်တော်မှာအစိုးရဘက်အကြီးအကဲတာဝန်ရှိသူတွေနဲ့တွေ့ဆုံမှုစီစဉ်ထားတယ်လို့လည်းထုတ်ပြန်ချက်မှာပါရှိပါတယ်။အခုခီးစဉ်ဟာဖိလစ်ပိုဂရန်ဒီရဲ့မြန်မာနိုင်ငံဒုတိယကြိမ်ခီးစဉ်ဖြစ်ပြီး2018ခုနှစ်ဇူလိုင်လကပထမအကြိမ်လာခဲ့မှုပါတယ်။အခုခီးစဉ်ကိုအစောပိုင်းကဒီနှစ်အစပိုင်းမှာစီစဉ်ခဲ့တာဖြစ်ပေမဲ့ရခိုင်ပြည်နယ်မှာတိုက်ခိုက်မှုတွေထပ်ပစ်လာတဲ့အတွက်အစိုးရဘက်ကရွှေ့ဆိုင်းနေတာဖြစ်ပါတယ်။ဒါနဲ့ပတ်သက်တဲ့ဆက်ဆက်သတင်းလွှာကိုနောက်ပိုင်းမှာထုတ်လွှင့်မှုရှိပါတယ်
။ပြီးခဲ့လကစင်ပါခဲ့တဲ့အင်ဒိုနီးရှားရွေးကောက်ပွဲရဟတ်တွေထွက်ပေါ်လာပြီးတော့လက်ရှိသမ္မတဂျိုကိုဝီဒိုတို့ကရွေးကောက်ပွဲမှာအနိုင်ရပါပါတယ်။ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတတယ်လို့နိုင်ငံတကာလေးလာစောင့်ကြည့်သူတွေကပြောပါတယ်။ဝီဒိုတို့ကမဲအားလုံးရဲ့55ရာခိုင်နှုန်းထောက်ခံမဲနဲ့နိုင်ရခဲ့ပြီးတော့ပြန်လည်ရွေးချယ်ခံရတဲ့အကြောင်းအင်ဒိုနီးရှားရွေးကောက်ပွဲကော်မရှင် KPU ကအင်္ဂါနေ့စောပိုင်းမှာကြေညာလိုက်ပါတယ်။သူရဲ့ရှင်ပြိုင်ဘက်ဘိုဂျူဂျီဟောင်ပရာဘိုဝိုဆူဗီယန်တို့ကမဲ 44.5 ရာခိုင်နှုန်းရရှိခဲ့တာပါ။အင်ဒိုနီးရှားနိုင်ငံမှာသမ္မတရွေးကောက်ပွဲတွေကို2004ခုနှစ်ကနေ2014ခုနှစ်ထိလွတ်တော်ရွေးကောက်ပွဲတွေကျင်းပပြီး3လအကြာမှာကျင်းပလေ့ရှိခဲ့တာပါ။ဒီနှစ်ခုပထမဆုံးအကြိမ်ဖြစ်ဧပြီလ21ရက်နေ့မှာသမ္မတနေဒူးသမ္မတအပြင်ဒီလွတ်တော်ရွေးကောက်ပွဲတွေနဲ့ဒေသခံကောင်စီရွေးကောက်ပွဲတွေကိုတပြိုင်တည်းကျင်းပခဲ့ရလေဖြစ်ပါတယ်။အင်ဒိုနီးရှားမဲဆန္ဒရှင်193တန်းကမဲယုံပေါင်း8,100ကိုတွားရောက်မဲပေးခဲ့ကြတာပါ။ဝီဒိုတို့က21ပြည်နယ်ကမဲတွေကိုတင်ကြုံရယူခဲ့ပြီးတော့အစ္စလာမစ်သဘောထားတင်မာသူဗိုလ်ချုပ်ကြီးဟောင်းဆူဗီယန်တို့ကတော့73ပြည်နယ်ကမဲတွေရဲ့ 44.5 ရာခိုင်နှုန်းရရှိခဲ့တာလည်းဖြစ်ပါတယ်။ရွေးကောက်ပွဲမှာမဲပေးရမှာတော့စီကတ်နဲ့မကိုက်ညီတဲ့မဲပေးမှုပေါင်း13,000အနည်းဆုံးတွေ့ရှိရတယ်လို့ဆူဗီယန်တို့ထောက်ခံသူတွေကဒီလစောပိုင်းတုန်းကပြောခဲ့ပေမဲ့လည်းနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်သူတွေကတော့ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတရေးလို့ပြောနေကြပါတယ်။
တရုတ်ဆက်သွယ်ရေးနည်းပညာကုမ္ပဏီကြီးဖြစ်တဲ့ Huawei ကုမ္ပဏီဟာအမေရိကန်မျိုးသားလုံခြုံရေးဘော်ချင်းချောက်မှုတစ်ခုဖြစ်တဲ့ဆိုပြီးတော့အမေရိကန်ပြည်ထောင်စုကအမည်မဲစင်သွင်းလိုက်တဲ့ဆုံးဖြတ်ချက်ကိုကုမ္ပဏီတီထောင်သူကပယ်ချလိုက်ပါတယ်။ Trump အစိုးရရဲ့လှုပ်ဆောင်ချက်ဟာ 5G လို့ခေါ်ကြတဲ့မျိုးဆက်သစ် Mobile ဆက်သွယ်ရေးနည်းပညာကိုသူ့ကုမ္ပဏီအနေနဲ့ဆက်ပြီးလက်ပတ်လှုပ်ဆောင်နိုင်စွမ်းအပေါ် short တွက်တာဖြစ်တယ်လို့ Huawei ကုမ္ပဏီတီထောင်သူ Ran Zhengfei ကဒီအစိုးရပိုင်းသတင်းဌာနတွေနဲ့ဒီကနေ့လုပ်တဲ့တွေ့ဆုံမိန့်မြန်းခန်းတွေမှာပြောသွားပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာအမေရိကန်အစိုးရကထုတ်ပြန်တဲ့ညွှန်ကြားချက်အရအနာဂတ်မှာ Huawei ကို hardware software နဲ့တခြားဝန်ဆောင်မှုတွေလွှဲပြောင်းပေးတာပိတ်ပင်ထားပါတယ်။ဒီအချက်ကြောင့် Huawei ကုမ္ပဏီရဲ့တကမ္ဘာလုံးမှာတိုးချဲ့လုံဆောင်နိုင်စွမ်းနဲ့ smartphone တွေထုတ်လုပ်တာမှာတောင်ကိုရီးယား Samsung ကုမ္ပဏီကိုကျော်ပြီးကမ္ဘာအကြီးဆုံးကုမ္ပဏီဖြစ်လာဖို့လုံဆောင်ချက်တွေကိုအကန့်အသတ်ဖြစ်သွားနိုင်ခြေရှိပါတယ်။ Trump အစိုးရရဲ့ညွှန်ကြားချက်အရ Android စနစ်ကို Huawei ကုမ္ပဏီဆက်ပြီးအသုံးပြုခွင့်မပေးတော့ဘူးလို့ American Google ကုမ္ပဏီကတနင်္လာနေ့မှာကြေညာလိုက်တဲ့အတွက် Huawei အတွက်အတော်လေးထိခိုက်သွားပါတယ်။ဒါပေမဲ့ American ကုသရေးဝန်ကြီးဌာနကလက်ရှိ Huawei smartphone တွေကို software update လုပ်ဖို့နဲ့လက်ရှိကွန်ရက်တွေကိုဆက်ထားသွားနိုင်မှုတနင်္လာနေ့မှာပဲ Huawei ကိုရပ်ပေါင်း 90 license ထပ်ချပေးလိုက်ပါတယ်။
New Zealand နိုင်ငံမှာပြီးခဲ့တဲ့၈နှစ်ကျော်ကပါကွဲမှုကြောင့်ပိတ်ထားခဲ့တဲ့ Pike River ကြောင်မီးသွေးတပ်တူတွင်ကိုရှာဖွေစစ်ဆေးမှုတွေလုပ်ဖို့အတွက်ဒီကနေ့အင်္ဂါနေ့မှာပြန်ဖွင့်ခဲ့ကြပါတယ်။ဒီမိုင်းတွင်မီးလောင်ပါကွဲမှုမှာအလုံသမား29ယောက်သေဆုံးခဲ့တာပါ။2010နိုဝင်ဘာလတုန်းကမိုင်းတွင်ကိုမီးလောင်ပါကွဲစေခဲ့တဲ့မီးသိမ်းတံငွေလောင်ကျွမ်းရတဲ့အကြောင်းရင်းကိုအဖြေရှာဖို့တင်းလွန်စားတွေကိုတော့ကျွမ်းကျင်ပညာရှင်တွေကရှာဖွေခဲ့ကြပါတယ်။ကနအူးကအလုံသမား31ယောက်ပိတ်မိနေခဲ့တာဖြစ်ပြီးတော့2ယောက်သာအသက်ရှင်လွတ်မြောက်ခဲ့တာပါ။သေဆုံးခဲ့သူတွေရဲ့မိသားစုဝင်တွေတောင်းဆိုမှုကြောင့်ဝန်ကြီးချုပ်ဂျက်စင်နာအာဒန်ကအခုလိုပြန်လည်စစ်ဆေးဖို့ပြောခဲ့တာပါ။တည်ဝင်စုံစမ်းမှုတွေအရတပ်တွေလုပ်ငန်းရှင်တွေကအလုပ်သမားတွေကိုအနေရရှိတဲ့လုပ်ငန်းခွင်မှာအလုပ်လုပ်ခိုင်းတာကိုတွေ့ရတယ်လို့ဆိုပါတယ်။တပ်တွေကြီးကြပ်သူအလုပ်မှုဆောင်ချုပ်ပီတာဝစ်ထောကိုအလုပ်သမားခွင့်ချုပ်ပေါင်းမှုနဲ့အစောပိုင်းတုန်းကတရားစွဲဆိုခဲ့ပေမဲ့လည်းနောက်ပိုင်းမှာအမှုရုံသိမ်းခဲ့ပါတယ်။နယူးဇီလန်နိုင်ငံဟာလူ29ယောက်အလုပ်ခွင်မှာတည်ဆုံးခဲ့တာကိုတာဝန်ခံတာဝန်ယူတဲ့နိုင်ငံတစ်ခုဖြစ်တဲ့အကြောင်းပြပွဲအတွက်ဒီလိုပြန်လည်စစ်ဆေးဖို့လုပ်တာဖြစ်တဲ့အကြောင်းစုံစမ်းမှုတွေအတွက်ဝန်ကြီးချုပ်အာဒန်ကအထူးခန့်အပ်ထားတဲ့ဝန်ကြီးအန်ဒရူးမီလာကပြောပါတယ်
။အမေရိကန်ပြည်ထောင်စုတဝန်းမှာဝက်သက်ရောဂါဖြစ်တဲ့လူနောက်ထပ်41ယောက်ထပ်တိုးလာတယ်လို့ကျွမ်းမရေးတာဝန်ရှိသူတွေကပြောတာကြောင့်နှစ်ပေါင်း20ကျော်တင်ဝက်သက်ရောဂါဖြစ်သူအရေအတွက်အများဆုံးအဆင့်ကိုရောက်သွားပါတယ်။ပြည်နယ်24ခုမှာဝက်သက်ရောဂါဖြစ်နေတဲ့သူစုစုပေါင်း880ရှိတယ်လို့ရောဂါဘူးထိန်းချုပ်ကာကွယ်ရေးဌာန CDC ကပြောတာကြောင့်နိုင်ငံထောက်ဝက်နေပါမှာဝက်သက်ရောဂါဖြစ်နေတဲ့သဘောဖြစ်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုကိုကျကျော်သိန်းနဲ့မအီတန်းစင်တို့ကကြီးညာပေးခဲ့တာပါရှင် VOA ကအနေနဲ့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလစ်ပိုဂရန်ဒီရဲ့ခရီးစဉ်ကနေနေရက်ပြန်ရိပ်အစီအစဉ်တွေအတွက်တွန်းအားပေးနိုင်ဖို့ရိုဟင်ဂျာဒုက္ခသည်တွေကမျှော်လင့်နေကြပါတယ်။မဟာမင်းကြီးရဲ့ရခိုင်ပြည်နယ်ခရီးစဉ်အတွင်းရိုဟင်ဂျာမွတ်စလင်တချို့နဲ့တွေ့ဆုံရမှာတော့အခြေခံအခွင့်အရေးတွေရရှိဖို့လိုအပ်နေကြောင်းပြောဆိုခဲ့တယ်လို့လည်းဆိုပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးမှာပါ
။ဟုတ်ပါတယ်။ပရိပခါတွေကြောင့်ရခိုင်ပြည်နယ်ကနေထွက်ပြေးသွားရသူတွေရောကျန်နေသေးတဲ့မွတ်စလင်တွေပါတနစ်ကျော်ကြာလာတဲ့အချိန်အထိအခြေအနေတွေမတိုးတက်သေးတဲ့အပေါ်အားမရတဲ့သဘောထားတွေကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ခီးစဉ်အတွင်မှာပြောဆိုနေကြတာပါမဟာမင်းကြီးရဲ့မောင်တော်မြို့ခီးစဉ်အတွင်မှာဒုက္ခသည်တွေနဲ့တွေ့ဆုံရမှာလဲအလားတူအခက်ခဲတွေကိုတင်ပြခဲ့ကြတယ်လို့မောင်တော်မြို့နယ်မြို့သကြီးကျေးရွာသားမွတ်စလင်တဦးဖြစ်တဲ့ဦးလာထုံးကပြောပါတယ
်သူကဟိုပန်တော့ပြင်သွားလဲနေ့လီ7နာရီကျော်ပေါ့ပန်တော့ပြင်သွားပြီးတော့အမှလူလူကျွန်တော်လူလူနဲ့သွားတွေ့တယ်သွားတွေ့တယ်ဆိုပေမဲ့ဒီအစိုးရလူတွေကလည်းသူနဲ့အတူပါတယ်ဆိုတော့ကျွန်တော်လူတွေကတော့တိတ်ပြီးတော့လွတ်လွတ်လပ်လပ်သူနဲ့စကားမပြောနိုင်သေးဘူးပေါ့နည်းနည်းအချင်းချင်းပြီးတော့ပြေရတယ်အဓိကအပြင်အချင်းကြီးလားသွားရလာရေးကအစားတုပ်တွေဘယ်လိုလဲအဲ့ဒါကြီးသူကအဓိကမိသွားတယ်လို့ပြောတယ်ကျွန်တော်လူတွေနဲ့သူတို့နဲ့ဓာတ်ရိုက်တွေ့နိုင်အောင်စီစဉ်ပြီးတင်တယ်နေရာတစ်ခုခုမှာအခုကအစိုးရလူတွေကဓာတ်ရိုက်ပါတော့ဘယ်သူမှကိုခံစားနေရတဲ့ဟာတွေကိုခံစားနေရတဲ့ဟာတွေကအတူတူကျွန်တော်တို့ကိုအစိုးရကနေဒီလိုဥပဒေအရရောဥပဒေအပြင်ဘက်ကရောသူတို့ကဒီလိုနေဆင်းနေရတယ်ကျွန်တော်အေးအဖန်ဒီကပြောရရဆိုတော့ကျွန်တော်အစိုးရရှိမှကျွန်တော်ကိုဒီလိုပြိနေနေတဲ့လူတွေရဲ့ရှိမှကျွန်တော်ကိုဒီလိုပြိနေနေပါလေဆိုပြီးတော့ဒီတူမဒီမှာမဖြောရဘူ
းရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေအနေနဲ့လွတ်လပ်စွာသွားလာခွင့်နဲ့အခြေခံလူခွေရေးနိုင်ငံသားခွေရေးတွေရရှိဖို့အပါအဝင်အခြေခံအခွင့်အရေးတွေရရှိဖို့လိုအပ်ချက်တွေရှိနေတယ်လို့လည်းဦးလာထွန်းကပြောပါတယ
်ဘာလို့လို့ပြီးရင်ပြည်များတို့အတွက်အဆင်ပြေတယ်ပြည်များတို့ရဲ့တူတည့်ရာကြောင့်မှကျွန်တော်တို့ဘာလို့ကိုရင်းနိုင်လဲဆိုတော့သူကမိတယ်အခက်ခဲကတော့အများကြီးရှိတယ်ကျွန်တော်တို့မှအတော့လာရဲအလွတ်ခိုင်းပြီးလုပိုင်သွင်းရင်ဒါရီလုပိုင်သွင်းရဖို့ကကျွန်တော်တို့မှအရင်ဆုံးနိုင်ငံသားအဖြစ်အပြန်နဲ့ပြုခံရဖို့လိုတယ်ကျွန်တော်တို့မှအဲ့ဒါကြီးအတီးကပြောတော့တယ်ဆိုတော့ဒီလေကျွန်တော်တို့မှဒီနိုင်ငံသားပြည်ထနာကိုအစိုးရနဲ့နည်းနည်းကန်ကန်ပြည်ရှင်းပြည်နယ်ဆိုလို့ရှိရင်ခြံတဲ့အပိုင်းတွေကအလူလူအစီပြေလာမယ်
ရခိုင်ပြည်နယ်မြောက်ပိုင်းကပြိပခါတွေကြောင့်ထွက်ပြေးခဲ့ကြရပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်တနိုင်ငံနယ်စပ်ချမှာဂျားခတ်နယ်မြေမှာခိုလုံနေကြရတဲ့ထောင်ထဲချီတဲ့ရိုဟင်ဂျာတွေဟာလည်းတတိကျော်ကြာလာတဲ့အထိတိုးတက်မှုမရှိတဲ့အခြေအနေတွေကိုကုလသမဂ္ဂအနေနဲ့ဖြေရှင်းပေးဖို့လိုအပ်ကြောင်းရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဦးဒီလ်မိုဟာမက်ကပြောပါတယ
်။ Parol a quatre chiffres entre lolos ney taie sae toi taro a quelque va chendro yo a chendro ku yo a ku အမြင်ဆုံးပြန်ပြီးကိုယ့်အကွက်ရေကိုရပြီးမှအမြင်ဆုံးပြင်ဆင်ရှင်ပါတယ်ကျွန်တော်ဒီကိုဒီမှာစိတ်မနေရှိစက်ပြေမနေရှိဘာဘူးကျွန်တော်မဟာမင်းကြီးစီမက်ဆေ့ချ်ပို့ရှင်တာကကျွန်တော်ယူအားကျွန်တော်နိုင်ငံကျွန်တော်ဒေတာကျွန်တော်အမြင်ဆုံးကျွန်တော်ပြန်ပို့မလို့ကျွန်တော်ပြန်ပို့လို့ကိုယ့်အကွက်ရေကိုစုံကြတော့တဲ့အကွက်ရေကိုပြန်ပြီးတော့ပေးမဲ့ကျွန်တော်နေရကိုပြန်ပြီးတော့အဲ့ဒါပို့ဆောင်တော့ကျွန်တော်မက်တိုက်ခံတာပါ
2019ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲခေစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစိုးရအဖွဲ့ကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းတဲ့စစ်ဆေးရေးတွေရဲ့နောက်ဆက်တွဲဖြစ်တဲ့တိမ့်တဲ့ချီတဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံနေခဲ့ကြရတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိပ္ပတ်ပြုလက်မှတ်ထားပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ်ဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက် UNHCR နဲ့ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံတို့ကြားတိကျလက်မှတ်ရေးထိုးသဘောတူထားပေမဲ့လက်တွေ့အစီအစဉ်တွေကတော့အခုထိအကောင့်ထဲမပေါ်နိုင်ပဲဖြစ်နေတဲ့အပေါ်မှာလည်းနိုင်ငံဂျာခန်နယ်မြေမှာခိုလုံနေသူဒုက္ခသည်တွေစိတ်ပြတ်နေကြပါတယ
်ကျွန်တော်ကလုံးလွယ်ချတော်တော်ရှိပါတယ်ဒီမှာ BNGO အဖွဲ့စီကလာခွင့်မရှိဘူးICIC ကပဲလာခွင့်ရှိတယ်ဒါပေမဲ့သူတို့လည်းတိတောက်ခွင့်လည်းမရဘူး။နောက်ကျွန်တော်စီပညာရေးချမှရေးစီဟောကလုံးတော့တော့လာခွင့်တော့ဆုံးရှုံးနေပါတယ်။ကျွန်တော်ဒီမှာကုနိုင်ငံအရှင်းတော့ရင်ကျွန်တော်ကုရင်ကုပြည်နဲ့ကဘောစပြေလို့ရအောင်သောင်းမြော်သောင်းနေတာပါ။အခုဒီဒီဟာဆောင်းတုံးပဲရှိပါတယ်
ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ခီးစဉ်တွင်မှာတော့မောင်တော်ခရိုင်အုပ်ချုပ်ရေးမှုနဲ့တွေ့ဆုံခဲ့ပြီးတော့မြမအစိုးရနဲ့ကုလသမဂ္ဂတို့ကြားလက်မှတ်ရေးထိုးထားတဲ့ဓာလေမှုစာချုပ်လွှာကိုအကောင့်ထည့်ဖို့ရေးတက်တက်တွန်းပြေးရေးကိစ္စရခိုင်ပြည်နယ်အစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတို့ကြားပေါင်းဆက်ကြီးတိုင်းရေးအစည်းအဝေးလုပ်ဖို့ကိစ္စဒေရဲစုခွာထွက်ပြေးသွားသူတွေပြန်လည်လက်ခံရေးလုပ်ငန်းကိစ္စ NVC ကပ်ပြားကိစ္စစတာတွေကိုဆွေးနွေးခဲ့ကြောင်းလည်းတကယ်ကြားရေးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်ရှင်
မဆမမေးမြန်းတင်ပြတော့ပါရှင် POA မြန်မာပိုင်းအစီအစဉ်ကိုလိုင်းဒိုမီတာ7925တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ငြိမ်းချမ်းရေးသတင်းဖက်ဆက်ရအောင်ပါအစိုးရရဲ့အမျိုးသားပြန်လည်တင့်မြတ်ရင်းနဲ့ငြိမ်းချမ်းရေးဘဝဌာန NRPC ဖက်ကလာမယ့်24နဲ့25ရက်နေ့တွေမှာတွေ့ဆုံဆွေးနွေးမယ်ဆိုရင်မြောက်ပိုင်းမဟာမိတ်အဖွဲ့၄ဖွဲ့အနေနဲ့အဆင်သင့်ရှိနေတဲ့အကြောင်းတအန်းပလောင်အဖွဲ့ရဲ့အထွေထွေတွင်ရင်မှုကပြောပါတယ်လောလောဆယ်မှာတော့တွေ့ဆုံဆွေးနွေးမယ်နေရာကိုညှိနှိုင်းနေစေရှိနေပြီးညှိနှိုင်းလို့အဆင်မပြေရင်တော့ဆွေးနွေးမယ့်ရဲ့ပြောင်းရွှေ့ရမယ့်အခြေအနေရှိပါတယ်ဒီအတော့အတွင်းမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တိုင်းနာလက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေကလည်းဆက်လက်ဖြစ်ပွားနေတာပါဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့ပြီးခဲ့တဲ့ AB လကုန်ပိုင်းကအစိုးရရဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘဝဌာန NRPC နဲ့မူဆယ်မြို့မှာတွေ့ဆုံစဉ်ကမြောက်ပိုင်းမဟာမိတ်အဖွဲ့တွေက bilateral call နှစ်ဖက်အပြည့်အစုံအစိုးရအဆိုပြုချက်ကိုပေးအပ်ခဲ့ပြီးဒီလ24ရက်နဲ့25ရက်နေ့တွေမှာထပ်မံဆွေးနွေးဖို့ညှိနှိုင်းနေကြတာဖြစ်ပါတယ်KIO, KIA, Kachin, MNTJP, MNDAA, Gogan, PSLF, TNLA, Daan Palau, ULAAA, Yakhain, Saray Apoiri, Pawan, Myaobai Mahamay Dwi Bagaro, Suinwe Bu, Atin Shi Ne Chao, PSLF, TNLA, Yek Atwe Dwi Dwi Yen Mu, Dapong Jo Ga, Pyo Ba De.
မူဆာဆွေးနွေးပွဲပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဂျားထဲမှာလိုက်စားမှာကျွန်တော်တို့အစီအဝေးလုပ်ပြီးသားဖြစ်ပါတယ်ကျွန်တော်တို့၄ဖွဲ့စလုံးကတော့ကျွန်တော်တို့ရဲ့အခြေခံရက်ပြီးတဲ့ဘော်ဒါတွေကျွန်တော်ဆွေးနွေးညီနိုင်ပြင်ဆင်လာပြီးသားဆွေးနွေးဖို့အတွက်လည်းအဆင်ပြေဖြစ်ပြီးသားပါဆွေးနွေးပွဲဖြစ်မယ်ဆိုရင်တော့ကျွန်တော်တို့၄ဖွဲ့တော့အဆင်ပြေဖြစ်ပါတယ
်အခုလိုတိုင်းသားမဟာမိတ်တွေအနေနဲ့တွေ့ဆုံဆွေးနွေးဖို့အသင့်ရှိတယ်လို့ဆိုပေမဲ့ဒီနေ့ညနေပိုင်းအထိတော့ဆွေးနွေးမဲ့နေရာကိုအပြီးသတ်ထုတ်ပြန်သေးတာမရှိပါဘူးတဖက်တွဲဆုံဆွေးနွေးဖို့ဂျာကန်ဆောင်ရွက်ပေးနေတဲ့ PCG ခေါ်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဦးအင်းရှန်ဆန်းအောင်ကဆွေးနွေးမဲ့နေရာညှိနှိုင်းမှုတွေအဆင်မပြေရင်ဆွေးနွေးမဲ့ရက်ရွှေဆိုင်နိုင်ကြောင်းပြောပါတယ
်။ရက်ကတော့အေး24 25တော့ထွက်ထားတယ်ဒါပေမဲ့နေရာကအခုကြည့်ရမတက်မနိုင်သေးလို့လက်နက်ကင်ဘက်ကတောင်းဆိုတာနဲ့ဆွေရဘက်ကတောင်းဆိုတာနဲ့နည်းနည်းလွဲနေတော့အခုနေရာမသိသေးဘူးဖြစ်နေတယ်။နေရာမသိရင်ရက်များရွှေ့ရင်ရွှေ့သွားနိုင်တယ်နေရညရင်နဲ့ခုနေရညနေတော့မရှိသေးဘူးခင
်အစိုးရဘက်ကနေပြည်တော်ရန်ကုန်မန္တလေးနဲ့မြစ်ကြီးနားမြို့စတဲ့တနေရာမှာတွေ့ဆုံဖို့တောင်းဆိုထားပြီးမဟာမိတ်အဖွဲ့တွေဘက်ကမူဆယ်မှာတွေ့ဆုံဖို့တောင်းဆိုထားတာဖြစ်ပါတယ်စီစဉ်တဲ့အတိုင်းတွေ့ဆုံဆွေးနွေးကြရင်မဟာမိတ်တွေအနေနဲ့သူတို့ရဲ့အခြေခံယက်တီချက်အတိုင်းဆွေးနွေးမှာဖြစ်တယ်လို့တဖုံးကျော်ကပြောပါတယ်
ကျွန်တော်တို့ကတော့အဓိကအခုဖြစ်နေတဲ့တိုက်ပွဲတွေရက်ဖို့လိုတယ်။အဲ့တိုက်ပွဲတွေရက်ဖို့အတွက်ကိုကျွန်တော်တို့ဒီပနာမအပြစ်ခရရဲ့စာချုပ်တွေကျွန်တော်တို့ထိုးဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်။အဲ့ဒါကြောင့်မို့ကျွန်တော်လေးဖွဲ့စလုံးက အခြေခံချင်းတူညီတဲ့အပြစ်ခရရဆိုင်မူကြမ်းကိုကျွန်တော်တို့ဟိုအစုပြုချက်ကိုကျွန်တော်ပေးထားပြီးသားဖြစ်ပါတယ်အဲ့ဒါကိုမြန်မာတပ်မတော်တဘောတူမယ်ဆိုရင်ကျွန်တော်တို့ကအပြစ်ခရရဆိုင်လုပ်မယ်ပြီးတော့နောက်ပိုင်းကိစ္စတွေကျွန်တော်ဆက်ဆွေးနွေးမယ်ဆိုပြီးကျွန်တော်တို့ဒါအခြေခံရည်တည်ချက်ပါ
လာမယ့်24ရက်နဲ့25ရက်မှာဆွေးနွေးပြည့်ရင်တမ်ရော့ဘက်ကဆုံးဖြတ်ချက်ပေးနိုင်သူတွေပါဝင်တယောက်ဖို့ရှိကြောင်းတမ်ရော့သတင်းမှန်ပြန်ကြားရေးကော်မတီတွင်ရင်မှုဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်ကျွန်တော်သိရသလောက်ကတော့ကျွန်တော်ဘက်ကလည်းတက်နိုင်ဖို့တက်ဖို့တက်နိုင်ဖို့များပါတယ်ဗျများတယ်ဟိုကတော့သူတို့ဘက်ကလည်းကျွန်တော်တို့ဒီဘိုင်းဒေါက်တာကိစ္စနဲ့ပတ်သက်ပြီးဟိုဘက်အစီအွေးကလည်းပေးလိုက်တာတော့ရှိတယ်အဲကျွန်တော်တို့ဘက်က NRPC ရောဒီဘက်ကရောတော့နိုင်ဆွေးနွေးစေလို့တော့ပြောပါတယ်
နှစ်ဖက်ဆွေးနွေးဖို့ပြင်ဆင်နေတဲ့အချိန်တည်းမှာပဲနမ်ဆန်မျိုးနယ်အတွင်းမှာအစိုးရတပ်မတော်နဲ့တအန်းပလောင်လက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲဖြစ်ပွားတာတွေရှိကြောင်း PSLF TNLA ရဲ့အထွေထွေတွင်ရင်မှုတပ်ဖုံးကျော်ကပြောပါတယ
်တိုက်ပွဲကတော့ဒီမြန်မာတပ်မတော်ကသွားလာလို့ရှိမှုတွေပုံများတော့ကျွန်တော်တို့အခွက်တွေနဲ့ထိတွေ့မှုတွေဖြစ်တယ်ဒီအခုတော့နှစ်ချိန်သုံးရင်အဲ့လိုတော့ဆက်လာပါပြီနမ်ဆန်မျိုးနဲ့နီးတယ်နမ်ဆန်မျိုးရဲ့ဒီအနောက်ဖက်ပါ
တမ်ရော့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့နမ်ဆန်ရဲ့မြောက်ဖက်ပိုင်းမှာဒီလ16ရက်နေ့ကတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ကြောင်းနဲ့ဒီတိုက်ပွဲမှာနှစ်ဖက်ထိခိုက်မှုမရှိကြောင်းပြောပါတယ်။တမ်ရော့ကာကွယ်ရေးဦးစီးချုပ်ရုံးကကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ5ခုမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလ22ရက်နေ့ကစတင်ပြီးစစ်ရေးလှုပ်ရှားတာတွေကိုလေးလတရက်ဆိုင်ကြောင်းကြေညာခဲ့တယ်လို့ဒီလေးလတတန်းပြည့်တဲ့ဧပြီလ30ရက်နေ့မှာလည်းနောက်ထပ်2လတိုးမြင့်ကြောင်းကြေညာထားပါတယ်။တိုင်းသားမဟာမိတ်အဖွဲ့တွေဘက်ကတော့စစ်တိုင်းဒေသ5ခုအပြင်ရခိုင်ပြည်နယ်မှာပါထိုးစစ်စင်တာတွေရပ်ဆိုင်းဖို့တောင်းဆိုထားတာဖြစ်ပါတယ
်ပရောရှင်မတ်မြအမျိုးသားရေးဆိုရဲ့ခေါင်းစဉ်အောက်မှာတနင်္ဂနွေနေ့လူချင်းချင်းလူမျိုးရေးဘာသာရေးအရာတွေးခွဲလှုံ့ဆော်တာတွေအမုန်းစကားပြောဆိုရေးသားတာတွေကိုလူမှုကွန်ရက်တွေမှာရောပြင်ပမှာပါတွေ့လာရပါတယ်လူဖွဲ့စည်းတွင်လူမှုတဟဆတာဖြစ်မှုကိုထိခိုက်စေတဲ့ဒီလူရမျိုးတွေကိုဘယ်လိုဟန်တားနိုင်မလဲဒီလူလူရမျိုးတွေကိုလွတ်လပ်စွာပြောဆိုရေးသားမှုအောက်မှာကင်းလွတ်ခွင့်ပေးသင့်မှာလားလာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမြင်းများလူရဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကွန်းကိုစာတိုင်းဖြစ်စီအီးမေးလ်နဲ့ဖြစ်စီ Facebook ကဖြစ်စီကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်။ email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြားမဲ့သတင်းရှင်တွေကိုကြည့်ဆိုပါရခင်ဗျာ
။ view American တန်ရဒိုင်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကုန်နှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တန်ရလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့နိုင်ငံတကာသတင်းဆောင်မှာပဲဆက်ရအောင်ပါ။အိမ်ပြူရောအကြံပေးဟောင်းဒွန်မက်ကန်အနေနဲ့ဒီကနေ့အောက်လွတ်တော်ဥပဒေရေးရာကော်မတီရှင်းမောက်မှာလာရောက်ထွက်ဆိုဖို့ဆင့်ခေါ်ရာကိုမသွားဖို့သမ္မတဒေါ်နယ်ထရမ့်အစိုးရကညွှန်ကြားလိုက်ပါတယ်။မက်ကန်ဟာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ပက်ကခြင်းရှိမရှိစုံစမ်းစစ်ဆေးခဲ့တဲ့ရောဘတ်မူလာရဲ့စစ်ဆေးမှုတွေမှာအဓိကအခန်းကဏ္ဍကပါဝင်ခဲ့သူဖြစ်ပါတယ်။သမရရဲ့အကြီးတန်းအကြံပေးဖြစ်ခဲ့သူမက်ကန်အနေနဲ့လာရောက်ထွက်ဆိုဖို့လွှတ်တော်ကဆင့်ခေါ်ရာကိုဥပဒေကြောင့်အရမဖြစ်မနေသွားစရာမလိုဘူးဆိုတော့သမရထရမ့်အစိုးရရဲ့ရည်တည်ချက်ကိုတရားရေးဌာနကလည်းထောက်ခံပါတယ်။လွှတ်တော်ရဲ့တောင်းဆိုချက်ကိုမလိုက်နာဘဲအစိုးရအရာရှိတွေဘက်ကအခုလိုညှင်းဆိုလိုက်တဲ့ဒီလိုရကြောင်းအုပ်ချုပ်ရေးအဖွဲ့နဲ့ဥပဒေပြူရေးအဖွဲ့ကြားကတင်းမာမှုတွေကိုအရှိန်မြင့်ဖြစ်ပေါ်စေနိုင်တဲ့အကြောင်း VOA သတင်းထောက်ဇလာတီစာဟုတ်သတင်းပေးပို့ထားတာကိုကိုဇော်ဝင်းလင်ကတင်ပြထားပါတယ်။
သမ္မတထရမ့်အနေနဲ့ဥပဒေချိုးဖောက်ခဲ့ခြင်းရှိမရှိအထူးစုံစမ်းစစ်ဆေးရမှုရောဘတ်မူလာစုံစမ်းစစ်ဆေးခဲ့တဲ့ကိစ္စမှာဒွန်မက်ကန်ဟာအရေးပါတဲ့အခန့်ကဏ္ဍကပါဝင်နေတာကြောင့်ဒီမိုကရက်အမတ်တွေကသူ့အပေါ်စိတ်ဝင်စားနေကြတာပါမစ္စတာမူလာရဲ့အစီရင်ခံစာထဲမှာမက်ကန်ကိုအကြိမ်150ဖော်ပြထားပါတယ်မစ္စတာမူလာကိုဖြုတ်ပစ်ဖို့သမ္မတထရမ့်ကမက်ကန်ကို2019ခုနှစ်အတွင်းအကြိမ်ကြိမ်တောင်းဆိုခဲ့တာကိုမက်ကန်ကမလိုက်ရောခဲ့ဘူးလို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်အဲ့ဒီလိုတောင်းဆိုခဲ့တယ်ဆိုတာကိုသမ္မတထရမ့်ကညှင်းဆိုပါတယ်
I never told Don McGahn to fire Mueller. If I wanted to fire Mueller, I would have
done it myself. Mueller ဖြုတ်ပစ်ဖို့ Don McGahn ကိုကျွန်တော်ဘယ်တော့မှမတောင်းဆိုခဲ့ပါဘူး။ Mueller ကိုဖြုတ်ချင်ကျွန်တော်ကိုယ်တိုင်ဖြုတ်ပစ်လို့ရပါတယ်။ရှင်းရှင်းလေးပဲကျွန်တော်မှလုပ်ပိုင်권ရှိပါတယ
်။သမ္မတရဲ့အကြီးတန်းအကြံပေးတဦးရဲ့တရားဝင်လုပ်ငန်းဆိုင်ရာကိစ္စရပ်တွေကိုလွတ်တော်အနေနဲ့ဥပဒေကြောင့်အရအာရမထွက်ဆိုခိုင်းလို့မရဘူးလို့တရားရေးဌာနကတင်းတင်းလာနေမှာပြောပါတယ်။ McGahn ဘက်ကထွက်ဆိုဖို့ညှင်းဆိုတာကြောင့်အစိုးရအဖွဲ့တင်းကအုတ်ချုပ်ရေးနဲ့ဥပဒေပြူရေးအဖွဲ့နှစ်ခုအကြားတင်းမာမှုတွေအရှိန်မြင့်လာပြီး အဆုံးသတ်မှာတော့တရားရုံးမှာအမှုရင်ဆိုင်ရခြင်းရှိတယ်လို့နိုင်ငံရေးသူတွေသည်ရှန်နွန်ဘောင်အိုဘရိုင်ယန်ကပြောပါတယ
် And I think he's betting on the fact the Supreme Court and the federal courts partially because of the people
နိုင်ငံတော်တရားရုံးချုပ်နဲ့ပြည်ထောင်စုတရားရုံးကတရားသူကြီးတချို့ကိုသူခန့်ထားခဲ့တာကြောင့်အမှုဖြတ်လာလို့ရှိရင်တရားသူကြီးတွေကသူ့ဘက်ကရက်တီပေးလိမ့်မယ်လို့တမ္ပရာဒစိမ့်တပိုင်းယုံကြည်နေပုံရပါတယ်။ဒါကအန်ဒီယေများတဲ့ကစားကွက်ပါ။ဘာလို့လဲဆိုတော့တရားစီရင်ရေးအဖွဲ့ဘက်ကလည်းသူတို့ရဲ့လုတ်ပိုင်ခွင့်ရောကြသွားမှာကိုလိုလားမှာမဟုတ်လို့ပါ။လွှတ်တော်ရဲ့လုတ်ပိုင်ခွင့်ရောကြသွားမယ်ဆိုရင်တော့မှတရားစီရင်ရေးဘက်ကတောင့်ခံမဲ့သဘောရှိပါတယ်။အစိုးရအုပ်ချုပ်ရေးအဖွဲ့ကဥပဒေပြုရေးအဖွဲ့ရဲ့လုတ်ပိုင်ခွင့်တွေရောကြလာအောင်လုပ်နေတယ်လို့ကျွန်မထင်ပါတယ်
။အမေရိကန်အစိုးရစနစ်မှာဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးဆိုပြီးသုံးဘွဲ့တည်ကြစီရှိနေတာဖြစ်ပေမဲ့လုတ်ပိုင်ခွင့်တန်းတူရှိနေတာပါဒီသုံးဘွဲ့တဲကတစ်ဖွဲ့ဘွဲ့ကအထက်ကိုရောက်နေမယ်ဆိုရင်အပြန်အလှန်စောင့်ကြည့်ရေးဆိုတာကိုထိပါစေနိုင်တယ်လို့ရှန်နွန်ဘောင်အိုဘရိုင်ယန်ကပြောပါတယ
် One of the things that a lot of people forget is there are three co-equal branches none of them are little brothers
အဲ့ဒီသုံးဘွဲ့စလုံးဟာတန်းတူလုတ်ပိုင်ခွင့်ရှိတယ်ဆိုတဲ့အချက်ကိုလူတော်တော်များများကမေ့နေပုံရပါတယ်တဦးတစ်ဖွဲ့ကပိုအာနာရှိတာမျိုးမဟုတ်ပါဘူးအားလုံးကဒန်းတူပါပဲဥပဒေပြုရေးထက်အုပ်ချုပ်ရေးအဖွဲ့ကပိုပြီးတော့အာနာရှိတယ်လို့တမ်မရာထရမ့်ကတခါတလေလှုပ်ဆောင်ပြနေတယ်လို့ကျွန်မထင်ပါတယ်ပြီးတော့တရားစီရင်စနစ်ကိုသူ့လက်အောက်ကိုတင်သွင်းပြီးတော့ကိုယ့်ရဲ့ညီညီမလိုမျိုးသူဖြစ်စေချင်တဲ့အတိုင်းလှုပ်ခိုင်းဖို့စူးစမ်းနေတယ်ထင်ပါတယ်ဒါဟာအန်ဒီယားရှိတယ်လို့ကျွန်မထင်ပါတယ
်မက်ဂန်အနေနဲ့မထွက်ဆိုဘူးဆိုရင်လွတ်တော်ကိုမထီမဲ့မြင်ပြုမှုနဲ့အရေးယူမယ်လို့ဒီမိုကရက်ပါတီကအောက်လွတ်တော်ဥပဒေရေးရာကော်မတီဥက္ကဋ္ဌJerry Nadler ကချင်းချောက်ထားပါတယ်။ Mr. Muller ရဲ့အစီရင်ခံစာကိုဖျက်တောက်ခြင်းမပြုဘဲအပြည့်အဝမထုတ်ပြန်တဲ့အတွက်ဗဟိုအစိုးရရှေ့နေချုပ် William Barr အနေနဲ့လွတ်တော်ကိုမထီမဲ့မြင်ပြုတယ်လို့ကော်မတီကဆုံးဖြတ်ခဲ့ပြီးဖြစ်ပါတယ်။လွတ်တော်ရဲ့စင့်ခေါ်မှုတွေကိုညှင်းဆိုတဲ့အစိုးရအရာရှိတွေအပေါ်တန်ခတ်နိုင်မဲ့နီလန်းတွေကိုရှာဖွေနေကြောင်းဒီမိုကရက်အမတ်တွေကပြောပါတယ်ခင်ဗျာ
။ကိုဇော်ဝင်လိုက်ပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုအခုထုတ်လွှင့်ပေးနေတဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ကနေတရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။ခုတော့ကြာနေတဲ့အချိန်အတွင်းထိတ်တန့်ရောက်သတင်းတွေကိုကိုကျကျော်သိန်းကပြောပြပေးပါဦး။
ရှီလဗန်ဒီတာမှာအီရန်ရဲ့စီးရေးချင်းချောက်မှုလို့သမ္မတအင်ဂျီရောကပြောထားတာနဲ့ပတ်သက်ပြီးသမ္မတထရမ့်အစိုးရဖွဲ့တွေကအကြီးအကဲတာဝန်ရှိသူတွေလွှတ်တော်အမတ်တွေကိုဒီကနေ့တကယ်ပိတ်အစီရင်ခံမှုရှိပါတယ်။အဲလိုအစီရင်ခံတာမှာနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကိုယ်တိုင်ပါဝါမှာဖြစ်ပြီးပြီးခဲ့တဲ့သတင်းဘက်ကဂျီနက်ဒင်တင်မောလီစင်းနဲ့ဆော်ဒီအာရေဗျရေနံလွင်တစ်ခုလို့ကိုထိခိုက်ပျက်စီးအောင်လုပ်ခဲ့တာဟာအီရန်နိုင်ငံဖြစ်တယ်ဆိုတာလွှတ်တော်အမတ်တွေကိုတင်ပြဖို့ရှိပါတယ်။ဒုက္ခသက်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလီပိုဂရန်ဒီဟာမြန်မာနိုင်ငံကိုရောက်ရောက်ချင်းတနင်္လာနေ့မှာပဲမောင်တော်မြို့ကိုသွားပါတယ်။မစ္စတာဂရန်ဒီနဲ့ဖွဲ့ဟာမွန်နော့ခရိုင်အုပ်ချုပ်ရေးမှူးနယ်တွေ့ဆုံပြီးအဆိုရနဲ့ UNDP ရွေးနေစီယာတို့ကြားလက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်လွှမ်း MOU ကိုအကောင့်ထည့်ဖော်ရေးနဲ့တက်တန်းတို့မြင်ရေးကိစ္စပြည်နယ်အဆိုရနဲ့ကုလသမဂ္ဂဖွဲ့စည်းတွေကြားပေါင်းဆက်ညှိနှိုင်းရေးအစည်းအဝေးလုပ်ဖို့ကိစ္စနေရက်စွန့်ထွက်ပြေးသွားသူတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိစ္စ MVC ကပြားကိစ္စစတာတွေကိုဆွေးနွေးကြတယ်လို့အဆိုရကဒီကနေ့ထုတ်ပြန်တဲ့ရခိုင်ပြည်နယ်ဆိုင်ရာနေ့စဉ်သတင်းအကျဉ်းချုပ်ထဲမှာဖော်ပြထားပါတယ်ပြီးကြလကကျင်းပခဲ့တဲ့အင်ဒိုနီးရှားသမ္မတရွေးကောက်ပွဲတွေမှာလက်ရှိသမ္မတဂျိုကိုဝီဒိုတို့နိုင်ရတယ်လို့ရုပ်ကောက်ပွဲကော်မရှင်ကဒီကနေ့ကြေညာလိုက်ပါတယ်။ဒီရုပ်ကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတယ်လို့နိုင်ငံတကာလေးလာစောင့်ကြည့်သူတွေကပြောထားတာပါ။သမ္မတဝီဒိုဒိုကမဲအားလုံးရဲ့55ရာခိုင်နှုန်းရပြီးပြန်လည်ရွေးချယ်ခံရတဲ့အကြောင်းအင်ဒိုနီးရှားရုပ်ကောက်ပွဲကော်မရှင် KPU ကဒီကနေ့စောပိုင်းမှာပဲကြေညာတာဖြစ်ပါတယ်။တရုတ်ဆက်သွယ်ရေးနည်းပညာကုမ္ပဏီကြီးဖြစ်တဲ့ Huawei ကုမ္ပဏီဟာအမေရိကန်မျိုးသားလူညုံရေးပေါ်ချင်းချောက်မှုတစ်ခုဖြစ်တဲ့ဆိုပြီးတော့အမေရိကန်ပြည်ထောင်စုကအမိမဲစင်းသွင်းလိုက်တဲ့ဆုံးဖြတ်ချက်ကိုကုမ္ပဏီထောင်သူကပယ်ချလိုက်ပါတယ်။ Trump ဆိုရရဲ့လှုပ်ဆောင်ချက်ဟာ 5G လို့ခေါ်ကြတဲ့လူစားတဲ့မိုဘိုင်းဆက်သွယ်ရေးနည်းပညာကိုသူ့ကုမ္ပဏီနဲ့ဆက်ပြီးလေပတ်လုဆောင်နိုင်စွမ်းပေါ်ရှော့တတာဖြစ်တယ်လို့ Huawei ကုမ္ပဏီတည်ထောင်သူကပြောပါတယ်
။တရင်အချင်းချက်ကိုကိုကျကျော်သိန်းကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရင်းမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။ VOA American အသံညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ25 kHz 953ညလိုင်းဒိုမီတာ32 kHz 11800ညလိုင်းဒိုမီတာ50 kHz 9335နဲ့လိုင်းလာမီတာ190 kHz 1500ကနေတိုက်ထုတ်လင်းပေးသွားအောင်ပါပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.
From Washington, this is